အမေရိကန်ပြည်ထောင်စုမင်းနီယပလစ်မြို့မှာရဲဖမ်းခံထားရခြင်းအာဖရိကအမေရိကန်အမျိုးသားဂျော့ချ်ဖလွိုက်ဒ်တေဆုံးခဲ့ရမှုအပေါ်စစ်တေဆန္ဒပြပွဲတွေကြာသပတေးများပိုင်းကလည်းအထူးကမြို့ကြီးတွေမှာရှိခဲ့ပါတယ်။နယူးယောက်မြို့မှာည၈နာရီကျော်ရင်များမထွက်ရမယ့်ရှိပေမဲ့ည၈နာရီကျော်တဲ့အထိဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြမှုအချိန်ကအရင်များတွေထက်တော့ကြာသွားခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းနေသွားပါတယ်။ဝါရှင်တန်မြို့တော်မှာစာသာပေးနေလုံကညမထွက်ရအမိန့်မရှိဘူးလို့မြို့တော်ကကြေညာထားပြီးလို့ညပိုင်းမိုးအကြီးကျယ်ရွာတာကြောင့်ဆန္ဒပြသူတွေလူစုကွဲသွားခဲ့ပါတယ်။တချင်းစည်ရဲတွေနဲ့တခြားညီဝက်ပြည်ပြားရေးတာဝန်ရှိတဲ့အဖွဲ့တွေကတော့ဝါရှင်တန်မြို့တော်ရဲ့မှာစောင့်ကြနေစေဖြစ်ပါတယ်။ဝါရှင်တန် DC area တွေကနေစစ်တပ်ကိုထွက်သွားစီစဉ်တယ်လို့မြို့တော်ကပြောကြားထားပါတယ်။ဆန္ဒပြသူတွေကိုပြည်တော်စုအစိုးရတပ်ဖွဲ့တွေနှိမ်နင်းတဲ့နေရာမှာလဲအင်ဂျူရောတဝိုင်းနဲ့အင်ဂျူရောရှေ့မှာရှိတဲ့လာဆာယာပြင်းပြင်းထဲမကျော်ပါနဲ့လို့မြို့တော်တာဝန်ရှိသူတွေကတောင်းဆိုထားပါတယ်။ဝါရှင်တန်မြို့တော်မှာစနေနေ့ကျရင်တော့အထူးကျေဆန္ဒပြကြဖို့စီစဉ်ထားပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာရဲစီဦးတည်လာနေသူတယောက်ကိုရဲအရာရှိတယောက်ကအတင်းတွန်းပစ်ခဲ့တာကြောင့်အဲ့ဒီလူဦးကောင်ထဏ်ရရသွားတဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ရဲမင်းကြီးကရဲအရာရှိနှစ်ယောက်ကိုယာယီဖယ်ရှားခဲ့ပါတယ်။ကြာသာပင်ဒီအစောပိုင်းကတော့George Floyd ရဲ့သဘာနာအခမ်းအနားကိုမင်းနီယပလစ်မြို့မှာကျင်းပခဲ့ပါတယ်။